ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့နမ်မတူမြို့နယ်အဆက်မှာတိုက်ပွဲတွေထပ်ပြီးတော့ဖြစ်ပွားခဲ့တာကြောင့်ဒေသခံရွာသား900ကျော်ဟာလာရှိုးမြို့ကမန်ဆူရှမ်းဖုံးတော်ကြီးကျောင်းကိုနောက်တစ်ချိန်ထပ်ပြီးတိမ်းရှောင်လာကြရပါတယ်။တိမ်းရှောင်လာသူတွေဟာလွဲတောက်နဲ့ပန်ဟုံးကျေးရွာကဖြစ်ကြပြီးတော့ဒီသတင်းပတ်အတွင်းမှာဒုတိယအကြိမ်ပြန်ပြီးတော့တိမ်းရှောင်ကြရတာလည်းဖြစ်ပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့လာရှိုးမြို့ကိုတင်းရှောင်လာသူတွေဟာလာဟုလူမျိုးအများစုဖြစ်ပြီးကြာသာရင်းနဲ့ညနေပိုင်းကမန်ဆူဖုံးတော်ကြီးအကြောင်းကိုရောက်ရှိလာကြတာပါစစ်ရှောင်တွေရောက်ရှိနေတဲ့အခြေအနေကိုကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့လာဟုမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဒေါ်အေးတီတာမြင့်ကအခုလိုပြောပါတယ
်မန်ဆူကျောင်းမှာအခု900ရောက်လာရှိုးမြို့နယ်လွယ်တောက်ကြီးရွာနဲ့ပန်ဟုံးကြီးရွာအများဆုံးကလာဟုလူမျိုးတွေသူတို့ပြောတာဒီဗမာစစ်တပ်ရဲ့ကလောင်တိုက်ရဲပေါ့နော်တိုက်ပွဲဖြစ်တဲ့ခါကျတော့အဲ့ဒါသူတို့ဂျွာနာလေးမှာပဲဖြစ်တာမျိုးပေါ့နော်အဲ့ဒါကြောင့်ကြီးလာတာလို့ပြောတယ်မင်းကရောက်လာတာသူတွေဆိုတောင်ကတော့ဘာမှမရလာဘူးတဲ့သူတို့ကတောင်ညာမှာရှိနေတာတဲ့အဲ့ဒါကြီးလာကြကလေးတွေလည်းအများကြီးပဲ
ပြီးခဲ့တဲ့တင်းလာနေကလည်းလက်နဲ့ကြည့်ပစ်ခတ်တန်တွေကြောင့်လွယ်တောက်မန်ပိန်နမ်ကတ်နဲ့ပန်ဟုံးကျေးရွာကဒေသခံတွေဟာလာရှိုးမျိုးနဲ့ခုနှစ်မိုင်အကွာမှာရှိတဲ့အင်တန်းရွာဖုန်ကြီးအကြောင်းကိုတင်းရှောင်ခဲ့ကြပါတယ်နောက်တည့်မှာတော့သူတို့ရွာအနီးမှာတိုက်ပွဲမရှိတာကြောင့်နေရပြန်ခဲ့ရကအခုတခါထပ်မံတိမ်းရှောင်လာကြတာဖြစ်ပါတယ်မန်ဆူရှမ်းကျောင်းကိုရောက်ရှိနေတဲ့စစ်ရှောင်တွေအတွက်လာရှိုးမြို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကစံ9ရက်စာထောက်ပံ့ပေးထားတယ်လို့ကြက်ချင်ဒီအသင်းကလည်းဆောင်းနဲ့ကလီးငယ်တွေအတွက်လိုအပ်တဲ့ဆောင်းတွင်အသုံးဆောင်တွေကိုထောက်ပံ့ပေးထားပါတယ်လောလောဆယ်စစ်ရှောင်တွေနဲ့ပတ်သက်တဲ့အခက်အခဲကိုတော့မန်ဆူကျောင်းကဂေါ်ပကအဖွဲ့ဝင်တဦးကအခုလိုပြောပါတယ်
အားလာတော့ကကတော့ဆက်တောင်းမှပြင်ရှင်းပေးတယ်။နည်းနည်းပိုင်းတော့ညပိုင်းတော့ကျွေးထားတာပေါ့
။ဆရာတော်ကပဲအလုပ်ကြီးရှုစောင့်ရှောက်ထားတာ။ကျွန်တော်ရက်ွက်ကလည်းကြီးရှုစောင့်ရှောက်ထားတာလေ။လူရှင်များနည်းနေလို့။အရင်ကဆိုလူရှင်များကအခုကတချို့ကလည်းတိတချို့ကလည်းမတိအဲ့လိုမျိုးဖြစ်နေတာလေ။ကျွန်တော်တို့ကဆိုရင်ကကလေးတွေဒါများလို့လေ။ကလေးပြောက်မှောက်ကြောက်နေတာ။
ဒီအပိုင်းရှမ်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့အခြေအနေကို TNLA ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ
်။အကမနေ့ကတက်ပွဲကဒီလာရှိုးကျွန်းနယ်ဘောနော်လာရှိုးနယ်တွားလို့ရှင်15မိုင်လောက်ဝေးတယ်။နံပါတ်2လာရှိုးလမ်းပေါ်မှာဖြစ်တာ။အာဒီနေ့လည်းဒီပြန်ဖြစ်တယ်ဒီနေ့ကတော့ဒီနမ်ဆာမြို့နယ်နဲ့မန်ဂိုအဆက်ပွဲကြားကြပေါ့နော်။အဲ့မှာကတော့ဒီနေ့8:50လာကနေစားရတယ်ကျွန်တော်တင်းစရတော့ပြင်းပြအထင်ကြီးတယ်ဟိုဘက်ရက်တွေလည်းဖြစ်တယ်ပေါ့16ရက်နေ့မှဆိုတော့3ရက်လောက်ဖြစ်တယ
်ဒီလ18ရက်နေ့ကတော့တမ်ရော့စစ်ကြောင်းကနမ်တူမြို့နယ်လွယ်ပြည့်ကျွော်နီရောက်ရှိစဉ်မှာ TNLA ကစောင့်ကြိုတိုက်ခိုက်ပြီးနေအိမ်တလုံးကိုမီးရှို့ထွက်ပြေးသွားကြောင်းမြောက်ရီသတင်းစာမှာဖော်ပြထားပါတယ် TNLA ကတော့လွယ်ပြည့်ကျွော်မှာတိုက်ပွဲဖြစ်ပွားတာမရှိကြောင်းနဲ့တမ်ရော့ဘက်ကပြစ်တဲ့လက်နက်ကြီးကြီးထိမှန်တာလားဖြစ်ကြောင်းတုံ့ပြန်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်နမ်တူလာရှိုးနဲ့မန်တုံမြို့နယ်တွေထဲမှာတိုက်ပွဲတွေဟာဒီရက်ပိုင်းအတွင်းနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးမြေမြုံပိုင်းနိမိတာကြောင့်ဒီလအတွင်းမှာဒေသခံ10ဦးတမနဲ့ထိခိုက်ဒဏ်ရာရသလိုတေဆုံးတာတွေလည်းရှိခဲ့ပါတယ်